အာဆန်ပစိဖိတ်ဒေသကနေရာများပြားမှာအာဟာရချို့တက်မှုနဲ့ငတ်မှုခေါင်းပေါမှုအခြေအနေဟာတိတ်ကိုဆိုးရွားနေတယ်လို့ကုလသမဂ္ဂအဖွဲ့အစည်း၄ဘွဲ့ကသတိပေးလိုက်ပါတယ်။စန္ဒယိကာနဲ့ဆက်ပြိုးရေးအဖွဲ့ FAO ၊ကလေးသင်ငယ်များဆိုင်ရာကုလသမဂ္ဂရမုံငွေအဖွဲ့ UNICEF ၊ကမ္ဘာစန္ဒယိကာအဖွဲ့ WFP နဲ့ကမ္ဘာကျန်းမာရေးအဖွဲ့ WHO တို့ပထမဆုံးချိန်ပူးတွဲထုတ်ပြန်တဲ့အစီရင်ခံစာထဲမှာအဲ့လိုဖော်ပြထားတာပါ။အာဆန်ပစိဖိတ်ဒေသမှာဥရုယာဒီနဲ့ဆက်ဆက်တဲ့တဘာဝဘေးတွေတိုးလာနေပြီးအဲ့ဒါကဆက်ပြိုးရေးပေါ်ဆူဆူရွေးရွားတက်ရောက်နေတယ်လို့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။အစီရင်ခံစာရ2005ခုနှစ်ကနေ2015ခုနှစ်အတွင်းအာဆဒေသမှာဥရုယာဒီနဲ့ဆက်ဆက်တဲ့ဆုံးရှုံးမှုတန်ဖိုးဟာဒေါ်လာ48ဘီလီယံရှိပါတယ်။လက်ရှိအချိန်ထိဆိုရင်2030ပြည့်နှစ်မှာအာဟာရချို့တက်မှုပုံသဏ္ဍာန်မျိုးစုံပတ်ပေါက်တော်မူနဲ့ငတ်မှုခေါင်းပေါင်းမှုလုံးဝမရှိတော့ဘူးရည်ရွယ်ထားတဲ့ကုလသမဂ္ဂရဲ့ရည်ရှိခိုင်မာတဲ့ညီမန်းချက်ကိုအာဆနဲ့ပစိဖိတ်ဒေသနေရာအများပြားပြည့်မီတော့မှာမဟုတ်ဘူးလို့ကုလသမဂ္ဂအဖွဲ့တွေကပြောပါတယ်။ဒီအခြေအနေကိုအကြီးအကျယ်အားထုတ်ပြီးကံကြွယ်ဖြစ်ရှင်းတာမျိုးမလုပ်ဘူးဆိုရင်ဒေသတွင်းစီးပွားရေးနဲ့တာယာဝါပြောရေးဖွံ့ဖြိုးတိုးတက်မှုတွေမှာစိုးရွားတဲ့အန္တရာယ်ရှိလာမယ်လို့လည်းသတိပေးထားပါတယ်။